စစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်တွင်ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့နဲ့တိုက်ပွဲတွင်ပိတ်မိပြည်သူတွေ IDP ဒုက္ခသည်တွေစီလူသားချင်းစာနာမှုကူညီပေးနိုင်ရေးအစိုးရကိုတန်တမာရေးနီလန်းရတိုက်တွန်းပေးဖို့နိုင်ငံတကာဘက်ကဝိုင်းဝန်းကူညီပေးဖို့ EU American နဲ့နိုင်ငံတချို့ကတန်မတ်တွေကိုကချင်ငြိမ်းချမ်းရေးလူငယ်အဖွဲ့ကတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေကတိုက်ပွဲတွေရပ်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့ကြသူတွေကိုပုံမှန်အမျိုးမျိုးတက်တရားစွဲဆိုထားတဲ့အမှုတွေကိုလည်းပလက်ရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုကြပါတယ်။မတ်စုမွန်စူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်အပြည့်ရဲ့လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေရရေးနောက်ပြီးတော့မငြိမ်းချမ်းနိုင်သေးတဲ့တိုင်းရင်းဒေသကနေမြေတီငြိမ်းအေးချမ်းရေးစစ်ပြေးဒုက္ခသည်တွေကူညီပေးရေးအပါအဝင်မြမနိုင်ငံတော်ဝန်မှာငြိမ်းချမ်းရေးလှုံ့ဆော်သူတွေရဲ့တောင်းဆိုဆန္ဒပြမှုတွေကနေပြီးတော့ပုံမှန်မျိုးမျိုးတက်ပြီးတရားစွဲဆိုခံရတဲ့အခြေအနေတွေကိုအဓိကထားပြီးတော့ကချင်ငြိမ်းချမ်းရေးလှုံ့ဆော်သူတွေဘက်ကနိုင်ငံတကာတန်တမာတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စု EU ဥရောပသမဂ္ဂတရုတ်ဖင်လန်ဆွီဒင်နယူးဇီလန်နဲ့ပြည်သစ်နိုင်ငံစားတဲ့နိုင်ငံတွေကတာမတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာရဲ့ငြိမ်းချမ်းရေးတန်တမာရေးနီလန်းအရာတိုက်တွန်းကူညီပေးနိုင်မှုအဓိကထားဆွေးနွေးခဲ့ကြတယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ကချင်လူငယ်လှုံ့ဆော်မှုဦးဆောင်ကော်မတီကကိုလောင်းဆောင်ကပြောပြပါတယ်
ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တည်ဆောက်မှုစူးစမ်းနေတဲ့အချိန်မှာဒီမြန်မာတမတော်ဘက်ကလည်းပြင်းထန်တဲ့ထူးဆစ်စင်မှုတွေကိုအချင်းပြင်းနေနေရတဲ့အနားပြားကိုလှုံ့ဆော်လာတဲ့အတွက်ကြောင့်မို့ဒီကချင်ပြည်နယ်မှာတိုက်ပွဲတွေအဲမှာပိတ်မိနေတဲ့ပြည်သူတွေအများကြီးလုပ်ဖို့အတွက်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီရရှိဖို့အတွက်ဒီကချင်လူငယ်တွေကနေဥဆောင်ပြီးမှရှင်းနေဖြစ်ပါတယ်ဆရာဒီတန်အရာရှိတွေတာမတ်တွေကျွန်တော်အလုံးကတော့ကျွန်တော်တို့လူငယ်တွေအပေါ်မှာနေထွေးစာကျွန်တော်တို့ကိုရင်းရင်းမြစ်မြစ်ကျွန်တော်တို့ဒီပုံပွင့်လင်းလင်းပေါ့နော်ပြောမယ်ရှင်ကတော့မိသားစုပုံစံပေါ့နော်ကျွန်တော်တို့အဲမှာထိုင်ပြီးမှကျွန်တော်တို့လွတ်လွတ်လပ်လပ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေတို့တို့ရဲ့အမြင်သဘောထားတွေကိုကျွန်တော်တို့ကရှင်းနေပြီးမှအဲမှာရင်းရင်းစွာပုံနင်းစွာကျွန်တော်တို့ရှင်းနေခဲ့ပါတယ်တို့လည်းကျွန်တော်တို့နဲ့အတူကျွန်တော်တို့ရှင်းနေတဲ့ဟာကိုတို့ပြောပါတယ်ဆိုတော့ဒီငင်းချမ်းကြီးကိုလည်းတို့အမြန်ဆုံးဖြစ်စဉ်ရှင်းတဲ့ဟာတွေကိုလည်းတို့ရှင်းနေပါတယ်တို့လည်းတန်တမန်ရေးရာအရာကျွန်တော်တို့အသက်နိုင်ဆုံးကူညီပြီးမှကျွန်တော်တို့နဲ့အတူရှိပေးမယ်ဆိုတာလည်းကျွန်တော်တို့ပြောဆိုခဲ့ပါတယ်
တာမတ်တွေနဲ့တွားရောက်တွေ့ဆုံခဲ့ချိန်မှာတော့လက်ရှိတရားရင်ဆိုင်နေရတဲ့ကချင်လူငယ်တွေနဲ့လှုပ်ရှားသူတွေလည်းပါဝင်ကြပါတယ်။လက်ရှိကချင်ပြည်နယ်မြကြီးနားမြို့မှာတရားရင်ဆိုင်နေရတဲ့အခြေအနေနဲ့ကချင်ပြည်နယ်တရားလွတ်တော်ရုံးကိုတင်ပြထားတဲ့အမှုအခြေအနေကိုတော့တရားရင်ဆိုင်နေရတဲ့ကချင်လူမှုဖွံ့ဖြိုးရေးအသင်းကဥဇော်ချက်ကအခုလိုရှင်းပြပါတယ်
။အမှုအခြေအနေကဒီလိုရှိနေပါတယ်။ကျွန်တော်တို့တရားလွတ်တော်မှာဒီအမှုကိုပြည့်ဖြတ်ဖို့ကျွန်တော်တို့တင်ထားတဲ့ဒါတော့ရှိတယ်။အဲကြောင့်ကျွန်တော်အပေါ်ရုံးကတရားလွတ်တော်ကတော့ဒီနေ့ကျွန်တော်တို့ရုံချင်းကိုပဲကျွန်တော်တို့ဂျူလိုင်နေ့ရက်နဲ့ပြန်ယူလိုက်တဲ့သဘောပါမှာကျွန်တော်တို့အမြင်ပြောရမယ်ဆိုရင်ဒါကဟုတ်တယ်အမတ်ကပလတ်တင်တဲ့အမှုလို့သုံးသပ်ပါတယ်ခင်ဗျာဒါပေမဲ့တကနဲ့ပြဆဲထားတယ်ဆိုတော့သူတို့လည်းခက်ခဲတော့ရှိပါလိမ့်မယ်ရင်းချမ်းရေးအတွက်ပြည်သူတွေဒူလာတောင့်တနေတဲ့ရင်းချမ်းရေးကိုမျိုးစုစီတင်ပြီးမှလွတ်လွတ်လပ်လပ်ဆန္ဒထုတ်ဖော်တဲ့အချိန်မှာတစ်ဖက်ကတက်ဆိုင်ရာအာဏာပိုင်တွေကပုံမှန်အများကြီးပုံမှန်900လို့ပုံမှန်19လို့ပုံမှန်20လို့ကပ်ပြီးမှကျွန်တော်တို့ကိုကြားဆွဲတယ်ဆိုတော့ဒါကလွတ်ချင်ပါပြီကျွန်တော်တို့ရင်းချမ်းချမ်းနေချင်တဲ့ဟာကိုကျွန်တော်တို့ NLD အစိုးရအနေနဲ့ပြည်သူတွေအကုန်လုံးပြင်မြောက်ထားတဲ့လက်ရှိအစိုးရ NLD အစိုးရလည်းဒီဟာကိုလက်တွေ့အခုံထေပေါ်တဲ့နေရာမှာနည်းနည်းနောက်နေမှုတွေရှိတယ်လို့ကျွန်တော်သုံးသပ်မိတယ်
။ကချေတွေရဲ့ရဲ့လှုပ်ရှားမှုနဲ့အမှုရင်ဆိုင်နေရသူတွေဘက်ကတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်ထားပါတယ်လို့လည်းကိုရိုင်းတရားရင်ဆိုင်နေရသူဖြစ်တဲ့ကိုလောင်းဆောင်ကပြောပြပါတယ်
။ဆိုတော့ကျွန်တော်တို့ကဒီရောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေဒုတိယဗိုလ်မှူးကြီးမြို့မင်းဦးတေလို့လုပ်ပြီးမှကျွန်တော်တို့ကျွန်တော်အပါအဝင်ကျွန်တော်တို့သုံးဦးကိုတရားစွဲဆိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့တေလို့ကိုဆက်ဆက်ပြီးတဲ့နောက်ပိုင်းမှာဒီမို့ကကျွန်တော်တို့ရဲ့ရှေ့နယ်ကတော့ဒီမို့ကတော့ဥပဒေအရကျွန်တော်တို့ဒါခိုင်မာမှုမရှိခဲ့တဲ့ကြောင့်မို့ဒါကိုအမှုချေချက်ဖို့အတွက်ပါလာဖို့အတွက်မြို့နယ်တရားသူကြီးကိုနှုတ်နဲ့ကျွန်တော်တို့ရှောက်တယ်ဒီပချင်းပြည်နယ်တရားလွတ်တော်ကိုဒီအမှုကိုချေပြတ်ပေးဖို့အတွက်ကျွန်တော်တို့ရှောက်လဲတင်တဲ့အချိန်မှာပချင်းပြည်နယ်တရားလွတ်တော်ဘက်ကလည်းကျွန်တော်ဒါအမှုကိုလက်ခံတယ်လက်ခံပြီးမှအခုလာမဲ့ဇွန်လ3ရက်နေ့မှာကတော့ကျွန်တော်တို့ရဲ့ရှင်းတဲ့ဘက်ကလည်းဒီအမှုနဲ့ပတ်သက်ပြီးမှရှောက်လဲချက်ပေးမှာဖြစ်ပါတယ်ဒီနေ့ကတော့ဒီမြို့နယ်တရားရုံးကတော့တရားရုံးတရားသူကြီးဘက်ကနဲ့တော့ကချင်ပြည်နယ်တရားလွတ်တော်ဘက်ကနဲ့တစုံတရာဆုံးဖြတ်ညွှန်ကြားတဲ့ဟာဘာမှမရှိတဲ့အကြောင်းကိုတို့ဘက်ကနဲ့ကတော့ကျွန်တော်ရုံချင်းကိုပဲပေးတာဖြစ်ပါတယ်ဆ
က်မှကချင်ပြည်နယ်မြကြီးနားမြို့ဘာဝေရန်ကုန်ပန်းသလင်းနဲ့တခြားမြို့ကြီးတွေမှာတော့ရေးရဲရေးအတွက်ဆန္ဒပြသူတွေကိုတရားစွဲဆိုမှုပေါင်း15မှုရှိပြီးတော့တက်ကြွလှုံ့ဆော်သူပေါင်းကတော့အနည်းဆုံး58ဦးတရားရင်ဆိုင်နေကြရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုံ့ဆော်မှုအတန်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမမရှင်